ညမကပြနဲ့စပြီးလောကမှာလူအများ၄စားကြီးညိုခံရပြီးဂုံတိတ်ကရှိရှိနဲ့ရှင်သန်နေထိုင်သွားခဲ့တဲ့ကွယ်လွန်သူကပြားဆရာကြီးတခုံတရားကိုမေလ၁၀ရက်နေ့မှာမွေးဖွားခဲ့တဲ့အတွက်ဒီနေ့ဟာသူ့ရဲ့မွေးနေ့ရဖြစ်ဖြစ်ပါတယ်အထက်အောင်မြန်မာပြည်တော်ကကပြားဆရာဆိုင်ဆရာတွေကလည်းဆရာကြီးတခုံတရားကိုအောက်မေတ္တာတာတဲ့အနေနဲ့သူ့အုပ်ကိုရှိတဲ့ရှမ်းပြည်နယ်အောင်ပန်းမြို့မှာဒီကနေ့ မြမစာပေနဲ့ကဗျာမှာကိုပိုင်ဟန်ကိုပိုင်သကလုံးတွေတီထွင်သွားခဲ့တဲ့အမှုပညာရှင်လည်းဖြစ်ပါတယ်။သူဟာခင်ဟောင်းမြမစာပေကနေခွဲထွက်ခဲ့ပြီးလေးလုံးဆက်ကဗျာရင်းနှီးကိုအောင်မြင်အောင်ဖန်တီးခဲ့သလိုဝိုလစ်လစ်လမ်းမသူမဝေါ့ဒစ်နေအပြာစတဲ့သကလုံးအသစ်တွေကိုလည်းဖန်တီးခဲ့ပါတယ်။အဲ့ဒီပြင်ပြည်တွင်းငင်းငင်းလှုပ်ရှားမှုမှာပါခဲ့ပြီးပြည်တွင်းစိတ်ရက်စဲနဲ့ငင်းငင်းရဲ့အတွဲရေးသားပြောဆိုခဲ့သလိုကျောင်းသားသမဂ္ဂတွေရဲ့အခမ်းအနားတိုင်းသားပေါင်းစုံအတူရှင်တွဲပြီးချစ်ချီငြိမ်းချမ်းနေထိုင်ရေးတို့ကိုကွယ်လွန်ခြင်းအထိရက်တည်ပြောဆိုသွားခဲ့ပါတယ်။ဒါ့အပြင်မြမအိန္ဒိချင်းတရုတ်နဲ့ပတ်သက်လို့သတိပေးခဲ့အေယာရီမြစ်ကိုလည်းကာကွယ်ခဲ့ပါတယ်။ဒါကြောင့်သူမကွယ်လွန်ခင်နှစ်ကာလတွေမှာ RFA နဲ့သူပြောခဲ့တဲ့စကားတချို့ကိုအမှတ်တရပြန်ပြီးထုတ်လွှင့်ပေးပါရစေ။သူဟာနေချက်ဆန့်ကျင်ရေးနဲ့မြမပြည်လွတ်လပ်ရေးကြိုးပမ်းမှုကာလမှာကျောင်းသားဘဝနဲ့ဖြတ်သန်းခဲ့ပြီးလက်ဝဲဝါဒီခေါင်းဆောင်တွေနဲ့အလွန်ရင်းနှီးသူဖြစ်တဲ့အတွက်သူကိုလည်းလက်ဝဲရင်းသူတယောက်ဖြစ်ထင်မြင်ခဲ့ကြပါတယ်။လက်ဝဲသမားတွေကိုအနီလို့တင်စားပြောဆိုကြတဲ့အတွက်သူ့ကိုအနီလောက်လည်းမပြင်းထန်တဲ့သူလို့သတ်မှတ်ပြီးပန်းနုရောင်လို့တင်စားခဲ့ကြတာရှိပါတယ်။ဒီလိုတင်စားခံခဲ့ရတာနဲ့ပတ်သက်လို့ဆရာကိုမေးကြည့်တဲ့အခါမှာတော့
ဒီရထင်တာကျွန်တော် company အောင်မင်းတို့ဘာမှမဟုတ်ကျွန်တော်မှာပန်းနုရောင်ဆက်နေတယ်။အနီရောအနီပဲ။ဒါကြောင့်မရှိဘူးလေဘာမှမရှိဘူး။ခင်ရတာကကျွေးရင်းနဲ့ကျွန်တော်စကားဆက်ပြောတာ။
ကျောင်းသားသမဂ္ဂရင်းနဲ့ပတ်သက်တဲ့သူသဘောထားကိုလည်းအခုလိုပြောပြပါတယ
်။ဟောရတယ်လို့ဆရာကျောင်းသားများသမဂ္ဂကိုပြန်ပြီးဖွဲ့စည်းပြီးခြင်းအဲ့ဒါကောင်းနေတာပဲ။ကျောင်းသားသမဂ္ဂဒီအစ်စ်ပြန်ဖွဲ့ဖို့ဒီဟာဆိုရည်ကြည့်တယ်အဲ့ဒါကျောင်းသားတူတဲ့ရည်ကြည့်ရပါလား။ကိုရောကတော့ဖွဲ့ရကြမှာတော့1936လားဒီရောပါလို့တာလေဖွဲ့ရပါလား
။လူတွေစာဖတ်ကြဖို့စာပေကိုချင့်မြတ်လို့ကြဖို့ကိုလည်းဆရာကြီးတခုန်တရားကအခုလိုပြောပါတယ
်။စာဖြစ်တာတော့ကျွန်တော်ကြိုက်တယ်အဲ့ဒါကောင်းတဲ့လူပဲကောင်းတဲ့လူကိုဆက်လုပ်ပါသူငယ်လို့ရှိရင်အောင်မြင်ရမယ်က
အိန္ဒိချင်းတရုတ်နိုင်ငံနဲ့ပတ်သက်လို့လည်းဆရာကြီးတခုန်တရားကအခုလိုဆိုပါတယ
်တရုတ်ကြောက်ပါလေရေကတာခုနကခုတိချောက်ပဲဆရာသူတို့တိုင်ပြည်ကဟာလေသူတို့ကဘယ်နှောင်းရပါစံစီရလူလည်းများတယ်ကောင်းမအများဆုံးလူကြီးဖြစ်တတ်ပြီအခုဒီစီစရာသိနားမလဲကျုပ်ပဲနဲ့လုပ်နေတယ်သူတို့တည်တယ်ပြောရင်ခဲလို့ဒီလောက်ဆိုပြောရမယ်ကျုပ်လောက်တော့စံကျုပ်ကလူညံ့မဟုတ်ဘူးသူကလည်းဆက်ချက်တဲ့ခါတိကျဖားမယ
်အေရီမျက်စုံစီမံကိန်းနဲ့ပတ်သက်လို့ဆရာကြီးရဲ့သဘောထားကိုမေးကြည့်တဲ့အခါမှာတော
့အေရီအရေးကတို့ရဲ့အရေးပဲကျုပ်ဘာမှနောက်ဆက်ဆက်လည်းမလုပ်အေရီကိုပြောရင်လည်းပြန်တို့ရောအေရီကြည့်တယ်ဆီစီပါ
ဆရာနာတိန်နဲ့လောရနဲ့ပတ်သက်လို့လည်းဆရာကြီးကသူ့သဘောထားကိုအခုလိုပြောပြပါတယ
်။စစ်သားတွေရတဲ့လက်နဲ့ပေါ့လက်နဲ့အကူစိတ်ကဖြစ်တင်လာတဲ့ပုံများတယ်။အကြောင်းမကျဘူးရတာလေ။ဒီအနာပိန်းတာကျွန်တော်မကျဘူးအမပိန်းတာ။ဟု
တ
်။လင်းတာလက်နဲ့အကူပဲ။လက်နဲ့ပါတဲ့လူကနိုင်တာများတယ်
။ဆရာကြီးဟာမကွယ်လွန်ခင်နှစ်ကာလတွေမှာတော့နိုင်ငံရေးဆိုတာရန်သူကိုမိတ်ဆွေလို့ရတာရန်သူမရှိမိတ်ဆွေသာရှိဆိုတဲ့အယူအဆကိုဒီဇိုင်းမတ်မတ်ပြောဆိုသွားခဲ့ပါတယ်ခင်ဗျာ။